ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာတနတ်သမားတွေလက်ချက်နဲ့ထင်ရှားတဲ့ရိုဟင်ဂျာခေါင်းဆောင်တယောက်တည်ဆုံသွားပါတယ်။ညဉ့်ရင်းနဲ့လူခွင့်ရေးဆရာရခိုင်ပြည်နယ်ကရိုဟင်ဂျာဖွဲ့စည်း ARPSH ဥက္ကဋ္ဌဦးမိုဟစ်ဦးလာကိုဗော်ဒူးနေညနေပိုင်းမှာတနတ်သမားတွေအနီးကပ်ပစ်သွားခဲ့တာလို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကိုကိုကာပီ AFP သတင်းကဖော်ပြခဲ့တာပါ။ပြစ်ခတ်ခံခဲ့ရပြီးတဲ့နောက်ဒုက္ခသည်စခန်းတွေကနေစည်းမချဆရာဝန်များဖွဲ့ MSF ရဲ့စီကံကိုတည်သွားပြီးမြဲတနတ်တန်ရံနဲ့တည်ဆုံသွားခဲ့တဲ့အကြောင်းလည်းသတင်းကဖော်ပြပါတယ်။တည်ဆုံသွားတဲ့ဦးမိုဟစ်ဦးလာဟာရိုဟင်ဂျာတွေဆုလိုက်ပြုံလိုက်ထွက်ခွာခဲ့ရတဲ့အခြေအနေတွေကိုနိုင်ငံတကာကအာရုံစိုက်မှုရအောင်ကြိုးပမ်းမှုတွေအတွက်ထင်ရှားသူတူအဖြစ်2019ခုနှစ်မှာအမေရိကန်သမ္မတအင်ပြူရောဘာသာရေးလွတ်လပ်ခွင့်အခမ်းအနားကိုတက်ရောက်ခဲ့ပြီးအဲ့ဒီအချိန်ကသမ္မတဒေါ်နယ်ထရန့်နဲ့လည်းတွေ့ဆုံခဲ့ဦးပါတယ်။ရိုဟင်ဂျာခေါင်းဆောင်တည်ဆုံရတဲ့အတွက်အလွန်အမင်းဝမ်းနဲ့ကြောင့်နဲ့ဒုက္ခသည်စခန်းတွေမှာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်တာဝန်ရှိသူတွေနဲ့ဆက်သွယ်နေတဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ပြောခွင့်ရက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။